အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူရီတို့အမေရိကန်နိုင်ငံသားဌာနမှအင်ကာနီကတွေ့ဆုံပြီးမြန်မာအရေးအပါအဝင်ကိစ္စရပ်များစွာကိုဆွေးနွေးခဲ့ကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဝင်ကြီးများဆွေးနွေးပွဲကိုဒီသတင်းပတ်မှာအွန်လိုင်းကနေတက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကမြန်မာစစ်ကောင်းဆောင်နေတာဝန်ယူမှုရှိစေရေးနောက်မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်ရာတွေရက်တန်ရေးတွန်းအားပေးဆောင်ရွက်မဲ့ကိုယ်စားလှယ်တဦးရွေးချယ်ရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနအကြီးတန်းတာဝန်ရှိသူနှုတ်ကလည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံကိုကိုဗစ် -19 ကာကွယ်ဆေးအလုံးရေ8,000အမေရိကန်ကပေးအပ်ထားပြီးဖြစ်ကြောင်းနဲ့အောက်ဆီဂျင်နဲ့ကုသုံးပိုင်းဆိုင်ရာမှာပါကူညီထားတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဝင်ကြီးကအင်ကာနီမှာသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့အင်ကာနီကကိုဗစ် -19 ကြောင့်လူပေါင်း2069ဦးသေဆုံးခဲ့ရပြီးတရက်ထဲနဲ့သေဆုံးမှုအများဆုံးနေ့ဖြစ်ခဲ့ပါတယ်။ကိုဗစ် -19 ကြောင့်သေဆုံးမှုတွေလည်းဆက်ပြီးမြင့်တက်နေဆဲဖြစ်ပါတယ်ရှင်။